ိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတန်လီကံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့ဒါရိုက်ဖြစ်စီတော်ဝိုက်ဖြစ်စီဆက်ဆက်သူအားလုံးကိုမနေ့ကနေ့ဒီနေ့ COVID-19 ရောဂါဆက်စီးတာမှာဘယ်သူမှမရောဂါဘူးကူးစက်ထားတာမတွေ့ရဘူးလို့နိုင်ငံတော်အတန်လီကံပုဂ္ဂိုလ်ရွှေချောင်းမှုချုပ်ဦးစောထေကသမ္မတအိမ်တော်သတင်းတော်တွေအတွက်ဒီကနေ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်သမ္မတရောအတန်လီကံပုဂ္ဂိုလ်ကကျန်းမာရေးကောင်းမွန်ပြီးလုပ်ငန်းတာဝန်တွေပုံမှန်အတိုင်းလုပ်ဆောင်နေတယ်လို့လည်းဆိုပါတယ်သမ္မတအိမ်တော်နဲ့သမ္မတရုံးကဌာနတွေအားလုံးအလုံးမပိတ်ပဲဝန်ထမ်းအင်အားတဝက်စီခွဲရုံးတက်တဲ့စနစ်နဲ့လုပ်ကိုင်နေကြပြီးတော့ရန်ရာတွေပုံမှန်အတိုင်းလက်ပတ်နေတယ်လို့ပြောပါတယ်သမ္မတအိမ်တော်ကသူအပါအဝင်ဒုတိယညွှန်ကြားရေးမှူးချုပ်2ဦးနဲ့တပုံဆရာ2ဦးတို့ဆက်စည်းတာမှလည်းယောဂဘူကင်းရှင်းတယ်လို့ပြောပါတယ်သူတို့ဌာနတွေကယောဂဘူကုသခံထားရတယ်လို့သတင်းထွက်ထားသူဟာအရာရှိကြီးအဆင့်မဟုတ်ပဲလက်ထောက်ညွှန်ကြားရေးမှူးတူဦးသာဖြစ်ပြီးတော့လူကြီးတွေနဲ့တိုက်ရိုက်ထိတွေ့ရသူမဟုတ်ဘူးလို့ဦးစောထေးကပြောပါတယ်အဲ့ဒီလက်ထောက်ညွှန်ကြားရေးမှူးနဲ့ဌာနလူဝန်ထမ်း12ဦးကိုဆက်စည်းတာမှအားလုံးယောဂကင်းရှင်းပြီးသူနဲ့တွေ့ထားသူမတွေ့ပေမဲ့လည်းအနေနီးထားသူအားလုံးကိုတီးခြားခွဲနေခိုင်းပြီးစစ်ဆေးတာလို့လည်းပြောပါတယ်။သမရအိမ်တော်တရင်တော်တွေကတက်ခွဲနမူနာယူစစ်ဆေးခံရမယ့်တရင်တော်တွေအနေနဲ့စိတ်မပူကြဘူးနဲ့ကျန်းမာရေးစည်းမျဉ်းတွေကိုဂရုပြုလိုက်နိုင်ကြဖို့ဥစော်သေးကတိုက်တွန်းထားပါတယ်။